လူသားချင်းစာနာမှုအထောက်အကူပေးရတဲ့တဘာဝအနေချက်ရမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုမှာမြန်မာစစ်တပ်ရဲ့စွန့်ရင်စွန့်ဆောင်ရေးတိုးမြင့်လာအောင်ဂျပန်စစ်တပ်ကလည်းဆက်လက်အကူအညီပေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအော်ရဲ့အထူးကြံပေးကင်တာရိုဆိုနာဥရကစက်တပ်ရင်းနေမှာပြောကြားလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ရဲ့အထူးကြံပေးဟာမြန်မာနိုင်ငံလုံခြုံရေးကြံပေးဦးတောင်းထွန်းနဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပြီးနိုင်ငံတကာကလည်းစိုးရိမ်နေတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းလက်ခံတဲ့အနေအထားဖြုတ်မျိုးနဲ့ဖြည့်ရှင်းပေးနိုင်ရေးအရေးပါကြောင်းလည်းပြောကြားခဲ့တယ်လို့ Nikkei Asia သတင်းမှာဖော်ပြထားပါတယ်။ Britain ဆိုတော့ကရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်အတွက်အကူအညီပေးမှုတွေရပ်ဆိုင်းခဲ့တယ်လို့ထိုင်းနိုင်ငံမှာလာမယ့်အင်ကန်နဲ့စတင်မဲ့ရွှေမွေးဟောက်ပူပယ်စစ်ရေးလက်ချက်မှုမှာလေးလာသူငင်းနဲ့တက်အောင်မြန်မာကိုဆင်းရဲခဲ့တဲ့ကနေဖြစ်ပြီးဖို့အတွက်အမေရိကန်စစ်တော်အမတ်တွေကလည်းတောင်းဆိုခဲ့ကြတာပါ။ January လထဲမှာ Bangladesh ဝန်ကြီးချုပ် Sheikh Hasina နဲ့တွေ့ဆုံခဲ့တဲ့ဆိုနိုဦးရကကျေးဇူးပြင်းနေမြန်မာလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ကတောင်းဆိုချက်တွေကိုပြန်ပြခဲ့တယ်လို့ပြောပါတယ်။ဝန်ကြီးဒုက္ခရေးပြည်ပြန်ပို့ရေးအတွက်အချိန်တိကျပြောဖို့နဲ့လုံခြုံစွာပြန်ပို့ရေးအတွက်အစီအစဉ်တွေချပေးဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုနေပေမဲ့ဒီကိစ္စမျိုးကိုအမြန်လှုပ်ဆောင်ရင်ပိုးပြီးဆိုးနိုင်တဲ့အတွက်နိုင်ငံခြားတစ်ဆင့်ပြီးတစ်ဆင့်သဘောတူညီချက်ချလှုပ်ဆောင်မှုတိုက်တွန်းကြတာပါ။ဒါအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ဒုက္ခရေးပြည်ပါပါဝင်ပြီးဆွေးနွေးဖို့လိုအပ်ကြောင်းပြောကြားခဲ့တာကိုလည်းဖော်ပြထားပါတယ်။